စကန်နိုင်ငံမြောက်ပိုင်းဒေသကစားတောက်ဆိုင်တစ်ဆင်းမှာပောက်ကွဲမှုဖြစ်ပွားပြီးအနည်းဆုံးလူပေါင်း50ဦးနဲ့မနေ့ထိခိုက်ဒဏ်ရာရပါတယ်။တူကတော့ဒဏ်ရာပြင်းထန်ပါတယ်။ဂျပန်မြောက်ပိုင်းဟိုကိုင်ဒိုကျွန်းကဆပ်ပိုရိုမြို့မှာရှိတဲ့အထက်နှစ်ထပ်ပါအဆောက်အဦမှာဖွင့်နေထားတဲ့စားတောက်ဆိုင်မှာတနင်္လာနေ့ညပိုင်းပောက်ကွဲမှုဖြစ်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေစေလို့တာဝန်ခံအရာရဲအရာရှိတွေကပြောပါတယ်။ဂျပန်တွင် NHK ရုပ်သံမှာပြုကျပျက်စီးနေတဲ့ပောက်ကွဲမှုဖြစ်ပေါ်ရာအဆောက်အုံစီကမိဂုံးလုံးတွေတက်နေတာကိုတွေ့နေရပါတယ်။ဝင်းကျင်မှာနေထိုင်တဲ့ဒေသခံတွေကတော့ပောက်ကွဲမှုဖြစ်ပွားချိန်တုန်းကဓာတ်ဆီနဲ့နေရခဲ့ကြောင်းနဲ့ပောက်ကွဲမှုအချိန်ကြောင့်အနာဝန်းကျင်ကအိမ်တွေမှာမှန်ပရင်းတွေကွဲကုန်တဲ့အတွက်ကောက်ရီမှာလည်းပောက်ကွဲမှုကလွန့်ပြန်လာတဲ့အပိုင်းခြားတချို့နဲ့ဖုံးနေတာတွေ့ရတယ်လို့ပြောပါတယ်။နောက်ထပ်ပောက်ကွဲမှုတွေဖြစ်ပေါ်လာနိုင်ကြောင်းမိကအရာရှိတွေသတိပေးတဲ့အတူမြို့အာဏာပိုင်တွေကလည်းဒေသခံတွေဘေးလွတ်ရာခိုးလုံနိုင်မှုအတွက်နေရာတွေအဆင့်တက်လှုပ်ဆောင်ပေးခဲ့ပါတယ်။